Welcome to the Voice of America in Burmese.
Mingram na khin lo sha. Washington ni Radio American kan ga ni 2020 September 22 ye. Ingan ni na khin season 2 go Myanmar San Lo Chin Mae na 6 lan yi ga ni 9 na yi thi. Line meter 24 40 na 51. Line meter 190 ro ga ni thauk lwin pe ni ba bi. Chuma khin myo tat ba. Di ma na khin tadin 2 go ko ye min thon na tu pyo pya pe ba me.American နိုင်ငံမှာ COVID-19 ကာယောဂါကြောင့်တည်ဆောက်သူကတနင်္လာနေ့မှာ2,000နီးပါးရှိနေပါပြီ။ John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းတွေအရ American မှာအခုဆက်ခံရသူကလည်း9,000နီးပါးရှိနေတာကြောင့်ဒီရောဂါကူးစက်မှုမှာရောတည်ဆောက်မှုမှာပါကမ္ဘာမှာအများဆုံးဖြစ်နေတာပါ။ကူးစက်မှုများလာတာကို American နောက်တောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာတွေ့ရပြီးဒါဟာအဲ့ဒီဒေသတွေကအကြောင်းတွေကောလိပ်တွေပြန်ပြီးဖွင့်ရကနေကူးစက်မှုနှုန်းများလာတာဖြစ်ပါတယ်။John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းအရကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာကမ္ဘာတစ်လုံးမှာလူပေါင်း32သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူပေါင်းကတသန်းနီးပါးရှိနေတာပါ။ COVID-19 ကာကွယ်ဆေးကိုကမ္ဘာတစ်လုံးဒန်းလူကြီးများဖြန့်ဝေပေးနိုင်အောင်လှုပ်ဆောင်နေတဲ့ WHO ကဥဆောင်တဲ့ COVAX အစီအစဉ်မှာပါဝင်ဆောင်ရွက်မဲ့နိုင်ငံဟာအခုဆို150ကျော်သွားပြီလို့WHO ကတနင်္လာနေ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါလေ
These countries plus those that will join in the coming days will participate in the facility
ဒီနိုင်ငံတွေထဲမှာဝင်ငွေသိက်ကောင်းတဲ့နိုင်ငံ64နိုင်ငံပါဝင်ပြီးသူဟာဝင်ငွေနှဲပါတဲ့နိုင်ငံပေါင်း92နိုင်ငံနဲ့လက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းဒီရောဂါကာကွယ်ဆိုင်ရာနိုင်ငံတကာပါဝင်တဲ့ဂါဗီအဖွဲ့ကအကြီးအကဲ Seth Barkley ကပြောသွားတာပါဒါဟာကမ္ဘာလူဦးရေ3ပုံ2ပုံကိုကိုစားပြုတဲ့နိုင်ငံပေါင်း156နိုင်ငံပါဝင်ပြီးပူးပေါင်းဆောင်ရွက်လာတာဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာတစ်လုံး COVID-19 ကာယောဂါကြောင့်ခံနေရသလိုကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မအောင်လုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့စက်တင်ဘာလမှာချက်ထုတ်တဲ့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီကနေ့ကမ္ဘာကြီးမှာဗက်ပေါင်းဆောင်ကစိန်ခေါ်မှုတွေနဲ့ဖြစ်နေပေမဲ့အဖြေမရနိုင်မဲ့ဖြစ်နေရကြောင်းနဲ့ဒီ COVID-19 ကာယောဂါကနေကမ္ဘာကြီးဘယ်လောက်ထိခိုက်လွဲနေလဲဆိုတာကိုပြသနေပြီးဒီယောဂါနဲ့ပတ်သက်ရင်အားလုံးအတူလက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်တွေနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုပါစတင်ခဲ့တာပါ။ဒီနှစ်မှာတော့ COVID-19 ကာယောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ပဲအများစုကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါတယ်။ကျေပြောတဲ့ညီလာခံခန့်မှကြီးတွေမှာလူချင်းခက်ခွာခွာနေနိုင်ဖို့အတွက်ဒီညီလာခံကိုနိုင်ငံတစ်နိုင်ငံကနေတက်ရောက်ကြမှာဖြစ်ပြီးနိုင်ငံအကြီးအကဲတွေဝန်ကြီးချုပ်တွေကတော့သူတို့နိုင်ငံတွေကနေဗီဒီယိုသတင်းစကားတွေပါရင်အဝေးကပဲတက်ရောက်ဖို့ရှိပါတယ်။လူများစိုးရင်ကြောက်လန့်တဲ့တတိယကမ္ဘာဆက်မဖြစ်ပေါ်အောင်ရှောင်ရှားနိုင်ခဲ့ကြောင်းနဲ့အင်အားကြီးနိုင်ငံတွေကြားစီးရီးပဋိပက္ခမဖြစ်အောင်နှစ်ပေါင်းများစွာလှုပ်ဆောင်နိုင်ခဲ့တာဟာကြည့်မတဲ့အောင်မြင်မှုတရဖြစ်နေဂုံယူရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်တာကိုတာရှည်ထိန်းထားရမှာဖြစ်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံမှာတောက်ကြနေကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစားထိုးခန့်ဖို့အတွက်လူ၅ဦးကိုအမည်စင်းတင်သွင်းမှာဖြစ်ပြီးဒီစီရင်ကိုတောက်ကြဓမ္မမဟုတ်စနေနေ့မှာကြေညာဖို့ရှိကြောင်းသမ္မတ Donald Trump ကတနင်္လာနေ့မှာပြောပါတယ်။တရားသူကြီးဖြစ်နေအမျိုးသမီးကိုခန့်ဖို့အမည်စင်းတင်သွင်းမှာဖြစ်ပြီးသူတို့ထဲမှာမကြခင်နှစ်တွေအတွင်းမှာပြည်တော်စုအယူခံတရားရုံးတရားသူကြီးတွေဖြစ်နေသူခန့်ခဲ့တဲ့ conservative တွေဖြစ်တဲ့ Amy Coney Barrett Barbara Lagoa နဲ့ Alison Jones Russian တို့ပါဝင်ကြောင်းသမ္မတ Trump ကပြောပါတယ်ဒါပေမဲ့နောက်နှစ်ဦးကဘယ်သူတွေလဲဆိုတာကိုတော့ထုတ်မပြောပါဘူး American နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့အတွက်သတင်း6ပတ်လောက်ပဲလိုတော့တာဖြစ်ပြီးဒီရွေးကောက်ပွဲမတိုင်ခင်မှာသူအမည်စင်းတင်သွင်းသူအတွက်အထက်လွှတ်တော်ကမဲပေးရွေးချယ်အတည်ပြုပေးတယ်လို့လည်းပြောပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာဘယ်လာရုစ်အသိခံခေါင်းဆောင်ဆဗီယက်လာနာတီရှာနော့ဖ်စကာယာနဲ့တနင်္လာနေ့ကဘရပ်ဆဲလ်စ်မှာတွေ့ဆုံကြပါတယ်။သူတို့ဟာဘယ်လာရုစ်အရာရှိအများပြားပေါ်မှာအရေးယူဖို့ဆွေးနွေးနေကြတာဖြစ်ပြီးသူတို့ရဲ့အရေးယူမှုထဲမှာဘယ်လာရုစ်သမ္မတအလက်ဇန်းဒရာလူကာရှန်ကိုပါပါဝင်နိုင်ခြင်းရှိနေပါတယ်။သမ္မတလူကာရှန်ကိုရဲ့အာဏာရှင်ပုံစံအုပ်ချုပ်မှုကိုဆန့်ကျင်နေတဲ့အတိုက်ခံတွေကိုထောက်ခံမှုပေးတဲ့လှုပ်ဆောင်မှုတွေပိုးပြီးလှုပ်ပြဖို့အတွက် Tishanovskaya က EU ကိုတိုက်တွန်းခဲ့ပါတယ်။ Tishanovskaya နဲ့မနက်ပိုင်းတွေ့ဆုံမှုအပြီးမှာ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Joseph Borrell ကအတိုက်ခံခေါင်းဆောင်ဟာ Belarus ကဖြစ်ရတွေကိုသူတို့ကိုရှင်းပြခဲ့ကြောင်းနဲ့ Belarus နိုင်ငံသားတွေရဲ့တက်တီကိုချီးကျူးခဲ့ပါတယ်။ EU ရဲ့အနှက်ကျသဘာဝတိဖြစ်တဲ့ဂျာမနီနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီး Heiko Maas ကတော့ Belarus နိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုသမ္မတလူကာရှန်ကိုကအကြမ်းဖက်နှိမ်နှင်းမှုတွေလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5.85 နဲ့ဘိုင်းလိုမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကျွန်တော်ရမ်တော့မှာ VOA American တိုင်းနောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသေ346ရောက်တိုးတယ်လို့စက်တင်ဘာလ21ရက်နေ့ညပိုင်းမှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကြေညာခဲ့တာကြောင့်ကူးစက်သူစုစုပေါင်း6152ဦးရှိသွားပြီဖြစ်ပါတယ်။တက်ခွဲနမူနာစုစုပေါင်း2439ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေ350နီးပါးကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။မနက်ပိုင်းထုတ်ပြန်ချက်အရ264ဦးတွေ့ရှိခဲ့တာမို့လဲတရက်ထက်ထုတ်ပြန်ချက်ကူးစက်သူရေအတွက်610ဦးရှိပါတယ်။သေဆုံးသူတယောက်ထပ်တိုးကြောင်းလဲကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ21ရက်ညပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ98ယောက်ရှိပြီဖြစ်ပါတယ်။ရောဂါကူးစက်ခံရကြောင်းအတည်ပြုထားသူလူနာ6000ကျော်တဲ့ကရောဂါပိုးကင်းစင်လာသူက1445ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ COVID-19 ကူးစက်မှုနှုန်းအများဆုံးဖြစ်နေတဲ့ရန်ကုန်မြို့မှာတော့အိမ်တွင်းမှာနေရမဲ့ Stay at Home အမိန့်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်တွေတိုးမြင့်ချထားမှုအပေါ်စိုးရိမ်ကြောင်းသတိပေးထားတဲ့တန်တမာသတိထောက်လွှာတစ်စောင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂလူကြိုးရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေကပြောပါတယ်။နယူးယောက်မြို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကနေလူကြိုးရေးကောင်စီစီကိုစက်တင်ဘာလ15ရက်နေ့ကပေးပို့တဲ့စာမှာစက်တင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်အင်းဒီယွာကမ်းလွန်ဘက်မှာကြောက်ချထားတဲ့မြမရေတပ်တင်မော်တွေနဲ့တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုစက်တင်ဘာလ17ရက်နေ့ကမြမတပ်ဖွဲ့ဝင်တထောင်ဝန်းကျင်တပ်ဆွဲချထားမှုတွေနဲ့တချို့တပ်တွေတပ်ဆွဲမှုနဲ့ဖျက်ဆီးသွားလာမှုကတနိုင်ငံနယ်စပ်နဲ့နီးကပ်နေမှုဆိုတဲ့အချက်တွေပေါ်ဝင်ပါတယ်။စက်တင်ဘာလ13ရက်နဲ့14ရက်တွေမှာတော့မုံတော်မြူရယ်ကနေရာတချို့မှာမြမစစ်တပ်ကနေပြည်တော်ရှင်းလင်းရေးတွေလုပ်ဆောင်ခဲ့ကြောင်းနဲ့ရိုဂျာမျိုးသား9ဦးနဲ့မျိုးသမီး3ဦးတို့ကိုထိန်းသိမ်းတာကိုသတင်းတွေအရသိရတယ်လို့လည်းသတိထောက်လွှာမှာထပ်သွင်းရေးသားထားပါတယ်။ပြစ်ခတ်တံတွေနဲ့ရှာဖွေရှင်းလင်းရေးလုပ်ဆောင်တဲ့အတံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကောက်ဆက်ဘဇားကနေကြားနေရတယ်လို့လည်းဒေသခံသတင်းတွေအရသိရကြောင်းဒီဖြစ်ရပ်တွေက2019ခုနှစ်ကအရသားတွေအကြားအာရမနယ်ဇက်ဖြတ်ကျော်ရွှေပြောင်းခဲ့ရတဲ့နေပြည်တော်ရှင်းလင်းလုပ်ဆောင်ခဲ့တဲ့အလားတူတန်တူနိုင်ကြီးရှိတာကိုဖော်ပြနေတယ်လို့လည်းဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ရုံးရဲ့စာမှာပါရှိပါတယ်။အခုစစ်စီရေးတွေဟာရခိုင်လက်နက်ကိုင်တပ်အေအေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တိုက်ရိုက်ဆက်နွယ်နေတယ်လို့မယူဆနိုင်ကြောင်းစစ်စီရေးတွေတွင်အရသားတွေကိုအကာအကွယ်မပေးရင်နောက်ထပ်အရသားတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲအလုံးရင်းနဲ့ထပ်မံဝင်ရောက်လာစေနိုင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလုံခြုံရေးကောင်စီကိုသတိပေးထားပါတယ်။ဒေသဒေသမှာမြန်မာစစ်တပ်ကအင်အားများပြားပြောင်းရွှေ့လှရှားနေတာတွေကြောင်းဒေသဒေသငြိမ်းချမ်းတည်ငြိမ်ရေးနဲ့တနိုင်ငံချစ်ကြည်ရေးကြိုးပမ်းမှုတွေကိုအားနဲ့ထိခိုက်စေနိုင်ကြောင်းလည်းအဲ့ဒီသတိထောက်လွှာမှာပါရှိကြောင်းဘင်္ဂလားဒေ့ရှ်တွေကပြောပါတယ်။အလားတူကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနကစက်တင်ဘာလ13ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဥပုံကျော်မိုးကိုစစ်ခေါ်ဆွေးနွေးခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့ကလည်းရိုဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကနိုင်ငံသားဝန်ကြီးဌာနကညွှန်ကြားမှုချုပ်ဥပုံမြင့်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးမဂျူဒူကာရမ်ခန်ချန္ဒရီကိုခေါ်ယူတွေ့ဆုံပြီးလက်ဆက်ဒေသမြန်မာလူကြီးတပ်ဖွဲ့တွေရွှေ့ပြောင်းမှုကပုံမှန်ရွှေ့ပြောင်းမှုဖြစ်တယ်လို့မြန်မာနိုင်ငံထဲမှာသာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်ချင်းချောက်ဖို့ရွယ်ချက်မရှိကြောင်းသူပြန်ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်ခင်ဗျာ။နိုင်ငံတကာကနာမည်ကြီးဘဏ်ကြီးတွေဟာတရားမဝင်ငွေကြေးလွှဲပြောင်းမှုကြီးတွေမှာတစ်ပေါင်းများစွာပါဝင်လွှတ်ဆောင်ပေးခဲ့တယ်လို့စုံစမ်းစစ်ဆေးရေးနိုင်ငံကသတင်းသမားများအဖွဲ့တစ်ခုကတနင်္ဂနွေနေ့ကထုတ်ဖော်ပြောဆိုလိုက်ပြီးထိရောက်မှုမရှိတဲ့စီးပွားရေးစည်းကမ်းတွေအပေါ်မှာလည်းဝေဖန်လိုက်ပါတယ်။ဘဝစေဝါရောင်းဝယ်မှုကရတဲ့ငွေတွေဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အလွဲသုံးစားလို့ရရှိထားတဲ့ငွေတွေနဲ့တရားမဝင်ခိုးယူထားတဲ့ငွေကြေးအဝင်အထွက်တွေကို ဘဝင်တန်းတွေကိုယ်တိုင်သတိပေးတဲ့ကြားကကမ္ဘာအကြီးဆုံးဘက်ကြီးတွေကလှုပ်ဆောင်ပေးကြတာဖြစ်ကြောင်းအတွင်းကြဆုံဆန်းစစ်ဆေးရေးသတင်းသမားများနိုင်ငံတကာအဖွဲ့ ICIJ ကပြောပါရယ်အခုသတင်းကိုပေါက်ကြားသွားစေတဲ့ဆုံဆန်းစစ်ဆေးမှုကိုနိုင်ငံပေါင်း88နိုင်ငံကသတင်းမီဒီယာဌာန108ခုကပူးပေါင်းပြုလုပ်ခဲ့တာဖြစ်ပါတယ်။ဘန်တွေကနေ FinCEN လို့ခေါ်တဲ့အမေရိကန်နိုင်ငံအစိုးရရဲ့ငွေကြေးစည်းမျဉ်းစည်းကမ်းကြီးကြပ်ကိုယ်ခွင့်ဌာနကိုအစည်းအခံနဲ့တတိယရှိပေါ်ငွေကြေးလွှတ်ပြောင်းမှုအစည်းအကစားထောင်ပေါင်းများစွာအပေါ်မှာအခြေခံပြီးသတင်းမီဒီယာတွေကစုံစမ်းစစ်ဆေးကြတာဖြစ်ပါတယ်။အခုစုံစမ်းစစ်ဆေးတွေ့ရှိမှုတွေအဓိကဘဏ်ကြီးတွေဖြစ်တဲ့ JP Morgan Chase, HSBC, Standard Chartered, Deutsche Bank နဲ့ Bank of New York Mellon တို့ဟာရစွေသားတွေပိုင်ဆိုင်တဲ့ငွေကြေးပိုင်ဆိုင်မှုတွေကိုဆက်လက်လွှဲပြောင်းပေးပို့ခဲ့တယ်လို့ဆက်စွဲခံထားရပါတယ်ခင်ဗျာ။ Pacific သမုဒ္ဒရာတွေက American ပိုင် Guam Jumbo ကစစ်စခန်းနဲ့တန်တူစခန်းတစ်ခုကို Nuclear လက်နက်တပ်စင်အသုံးပြုနိုင်တဲ့ H6 ဘုံးကျဲလေယာဉ်နဲ့ပုံစံတူလက်ချင်းတိုက်ခိုက်မှုကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်လေတပ်ကထုတ်ပြန်လိုက်ပါတယ်။ American နဲ့တရုတ်ကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာအခုလိုပုံစံတူလက်ချင်းတဲ့ဗီဒီယိုကိုတရုတ်ကထုတ်ပြန်လိုက်တာဖြစ်တဲ့အတွက်တင်းမာမှုတွေထပ်တိုးလာမယ့်အရေးစိုးရိမ်စရာဖြစ်ပါတယ်။ဗီဒီယိုထဲမှာ Guam Jumbo က American Anderson လေတပ်အခြေစိုက်စခန်းနဲ့ပုံစံတူစခန်းကို Nuclear လက်နက်တပ်စင်အသုံးပြုနိုင်တဲ့တရုတ်လုံH6 ဘုံးကျဲလေယာဉ်နဲ့တိုက်ခိုက်နေပုံကိုရိုက်ခူးထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုဆိုရှယ်မီဒီယာတစ်ခုမှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ The God of War H6K goes on the attack. စစ်နက်ဖျား H6K ကတိုက်ခိုက်မှုစတင်လိုက်ပြီလို့နာမည်ပေးထားတဲ့ဒီဗီဒီယိုမှာအခြေစိုက်စခန်းတစ်ခုကနေ H6 ဘုံးကျဲလေယာဉ်ထွက်ခွာသွားပြီးလေယာဉ်မှူးကဖိလက်တစ်ခုကိုဒုံးကျည်ပြုတ်လွတ်လိုက်တဲ့ပုံရိုက်ခူးပြထားတာလည်းဖြစ်ပါတယ်။ဒုံးကျည်သွားရလမ်းကြောင်းမှာပြနေတဲ့ဂျိုဒူတပ်ပုံတွေအရဗီဒီယိုနဲ့ရိုက်ခူးပြထားတဲ့လေတပ်စကန်ဟာဂွမ်ဂျုံဘော်ကအန်ဒါဆန်လေတပ်စကန်နဲ့တပုံစံနဲ့ဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID-19 ကပ္ပကတ်ရောဂါအတွက်ကုသဆေးကာကွယ်ဆေးပေါ်လာတာနဲ့အချိန်နဲ့တပြေးညီမြန်မာနိုင်ငံကိုအမြန်ဆုံးရောက်နိုင်ရေးအစိုးရကကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။COVID-19 ကပ်ရောဂါကူးစက်မှုလှိုင်းကြီးမားနေတဲ့ရန်ကုန်တိုင်းအတွင်းရောဂါထိထိရောက်ရောက်ကာကွယ်ရေးနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမနေ့ကအစီရင်ခံတင်ပြတဲ့မိန့်ခွန်းမှာရှင်းလင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုအခြေအနေကနေပုံမှန်အခြေအနေကိုဘယ်တော့ပြန်ရောက်မလဲ။အချိန်ဘလောက်ကြာအောင်မလဲဆိုတဲ့မိန့်ခွန်းတွေအတွက်ကုသဆေးနဲ့ကာကွယ်ဆေးတွေပေါ်လာတာနဲ့မြန်မာနိုင်ငံကိုအမြန်ဆုံးရောက်ရှိအောင်သူ့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။အခုဆိုရင်တော့တချို့နိုင်ငံတွေမှာ COVID ကိုကုသဖို့ဆေးကိုအားထုတ်ပြီးတော့ထုတ်လုပ်နေရှိတယ်တချို့တွေကြတော့ကာကွယ်ဆေးကိုအထုတ်ပြီးတော့ထုတ်လုပ်နေရရှိတယ်တချို့ကြတော့နှမျိုးစလုံးကိုအထုတ်ပြီးထုတ်လုပ်နေရရှိတယ်အဲကျွန်တော်နိုင်ငံအနေနဲ့မှပြောရမယ်ဆိုလို့ရှိရင်ကာကွယ်ဆေးထုတ်လုပ်နိုင်တဲ့အခြေအနေနောက်ပြီးတော့အကူအညီဆေးထုတ်လုပ်နိုင်တဲ့အခြေအနေမရှိပေမဲ့ဒီလိုဆေးတွေပေါ်လာတာနဲ့အမျှအချိန်နဲ့တပြေးညီကျွန်တော်နိုင်ငံကိုအများနိုင်တော့မြန်မြန်ပေါ့နော်ရောက်နိုင်အောင်လို့ဆိုပြီးတော့ကျွန်တော်အခုတည်းကနေပြီးတော့စီစဉ်နေပါတယ်ဥပမာဆိုရင်အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနကနေပြီးတော့ဒီလိုဆေးတွေထုတ်နေတဲ့နိုင်ငံကတန်တမာအနေနဲ့ထိဆက်ပြီးတော့ဘယ်လောက်ကျမတို့အနေနဲ့မြန်မြန်ရနိုင်မှုအလားလာရှိလဲအကယ်၍ဒီဆေးတွေအောင်မြင်နေဆိုရင်ပေါ့နော်ဒါဆေးတွေကသုံးသိမ့်မသုံးသိမ့်ဆိုတာကမ္ဘာကျန်းမာရေးဌာနကလည်းကြည့်ပြီးတော့စမ်းသပ်ပြီးမှဆုံးဖြတ်မှဖြစ်ပါတယ်ကျမတို့ကလည်းမသေးချာပဲနဲ့ကျမတို့ရဲ့ပြည်သူတွေကိုဒီဆေးအပေါ်မှာဒီဆေးတွေကိုမသုံးပါဘူး
ဒါအပြင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကိုဗစ်ကူးစက်မှုထိန်းချုပ်ရေးကုသရေးတွေအတွက်အစိုးရအနေနဲ့ကျပ်ငွေ1ဘီလီယံသုံးဆွဲဖို့ရထားကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောကြားသွားပါတယ်
။ဘန်ဒါရေးဝန်ကြီးဌာနကပြီးတော့အထွေထွေပို့ဆောင်ငွေဘီလီယံ1ဘီလီယံဆိုတာကတော့တန်းတစ်ထောင်ဆိုတာတော့ကျမတို့ပြည်သူတွေသိပြီးသားလို့ကျမတို့ထင်ပါတယ်။ဘီလီယံ1000ကျော်ကိုကျမတို့အနေနဲ့တဘာဝဘေးအန္တရာယ်အတွက်ဆိုပြီးတော့အဲ့ဒီဟာကိုကျမတို့သတ်မှတ်လိုက်တာပါတယ်။တဘာဝဘေးအန္တရာယ်ဆိုတော့ COVID နဲ့ဆိုင်ပါတယ်။ဒါပေမဲ့ဒီလိုသတ်မှတ်ထားတဲ့ငွေဟာ COVID ရောဂါနဲ့ပဲပတ်သက်လို့သုံးဖို့ပါ။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့သုံးဖို့မဟုတ်ပါဘူး။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့ဆိုလို့ရှိရင်အဲ့ဒီရန်ပုံငွေထဲမှာတတ်တတ်ရှိပါတယ်။ဒီအခုဒီဘီလီယံ1000ကျော်ရွှေ့ပြောင်းလိုက်တယ်ဆိုတာဟာကျမတို့ COVID ရောဂါနဲ့ပတ်သက်တဲ့ အကျိုးဆက်တွေအတွက်ကိုဗစ်ရောဂါနဲ့ပတ်သက်တဲ့လိုအပ်ချက်တွေအတွက်သုံးဖို့ဖြစ်ပါတယ်
။ရက်ကန့်သက်မရှိနေမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေဆိုးနေတဲ့ရန်ကုန်တိုင်းအတွင်းမှာကိုပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရှိနေတာပါ။တချို့လုပ်ငန်းရှင်တွေဟာလွန်ခဲ့တဲ့6လကျော်ရောဂါစတင်ကူးစက်ချိန်ကစပြီးအခုချိန်ထိအစိုးရထောက်ပံ့ကြေးတစ်ခါမှမရခဲ့ဘူးလို့ VOA ကပြောပါတယ်။
ကယောဂကူးစက်မှုတွေကြောင့်အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာစတင်အသက်ဝင်တဲ့ရန်ကုန်တိုင်းအတွင်းမှာဒေသခံတွေဘလို့အခက်အခဲတွေကြုံနေကြရသလဲဆိုတာကိုပြောပြပါမယ်ကျွန်မအင်္ဂနာထောမှာတကြောပြန်ယောဂကူးစက်မှုတွေကြောင့်တည်ဆုံမှုတွေနဲ့ကူးစက်သူလူနာအသစ်တွေပါတိုးလာနေတဲ့အတွက်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာကြီးနေပဲစတင်အသက်ဝင်ပါပြီနေအိမ်မှာအလုပ်သမားအနှဲငယ်နဲ့အော်ဒါယူပြီးအထက်ချုပ်လုပ်ငန်းလုပ်နေတဲ့ရန်ကုန်မြို့ကဒေါ်သသန်းမော်ကတော့ရုတ်တရက်ထုတ်ပြန်လိုက်တဲ့အမိန့်ကြောင့်အလုပ်တွေရနာထားရတယ်လို့ပြောပါတယ်
အဲ့တော့အကောင်လုံးဖြိတ်ခိုက်သွားတာပေါ့ဖြိတ်ခိုက်သွားတယ်ဆိုအကောင်လုံးအလုပ်တွေရလိုက်တယ်နောက်ပြီးလို့ရှိရင်ဟိုကလေးတွေကလာသွားရလာရအကောင်လုံးခက်ခဲသွားတဲ့ခါကျတော့အဲ့လိုလေအကောင်လုံးဒီအလုပ်ကိုပဲရလိုက်တဲ့ခါကျတော့အကောင်လုံးအဆင်မပြေဖြစ်သွားတာပေါ့အဲ့လိုဖြစ်သွားတယ်သွားရင်းလာရင်လည်းအဆင်မပြေတော့ဘူးအဲ့လိုအဲ့လိုဖြစ်သွားတယ်ဘာအကောင်ကိုကိုယ့်ဟာကိုလည်းဘယ်လိုဖြစ်ဆက်ဘယ်လိုရှားရမလဲအဲ့လိုအခက်ခဲတွေဖြစ်သွားတဲ့ခါကျတော့လေအဲ့အထောက်ပံ့ကြီးကတစ်ခါမှမရဘူး။ဘာလို့မရတာလဲဆိုတော့လုံငန်းရှိတယ်ဆိုပြီးတော့အမတို့မပေးဘူး။လုံငန်းကြီးတယ်ဆိုပြီးမပေးတော့အလောက်တွေကလည်းအကုန်လုံးရသွားတဲ့ခါကျတော့အမတို့ကဟိုထောက်ပံ့ကြီးကလည်းလုံငန်းရှိတယ်ဆိုပြီးတော့မပေးဘူး။နောက်ပြီးရှင်အလောက်ကလည်းရသွားဆိုတော့အဲ့လိုမျိုးရနေမှာခက်ခဲတဲ့အရင်ဖြစ်တဲ့အခုဖြစ
်။အိမ်ပြင်မထွက်ဖို့အမိန့်ကြောင့်အလုပ်မသွားနိုင်ပေမဲ့အိမ်ကနေအလုပ်လုပ်ခွင့်ရတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့လည်းအိမ်ကနေအလုပ်လုပ်ရတဲ့နေရာမှာအကန့်အသတ်တွေရှိနေတာကြောင့်ထိခိုက်မှုတွေကိုတော့ရှောင်လို့မရနိုင်ဘူးလို့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနာကပြောပါရယ
်အကုန်လုံးဆေးဟုံးဆိုတဲ့ပုံမှန်မျိုးလုပ်တဲ့မျိုးကြတော့ဒီလုပ်ငန်းပိုင်းမှာထိခိုက်မှုတွေအများကြီးရှိတယ်။ဘာလို့လဲဆိုတော့ဒီကာလကလည်းဘယ်လောက်ကြာအောင်မလဲဒီကြောင့်မလို့ဒီလုပ်ငန်းရှင်တွေဘက်ကကြည့်ရင်ထိခိုက်နေတာမျိုးရှိတယ်။အဲလိုကဒီအလုပ်ဒီအလုပ်ခွင်တွေမှာရနာလိုက်ရတဲ့ပုံစံမျိုးဖြစ်တဲ့ကြောင့်ဟိုရစဉ်ရထိုက်တဲ့ခံစားဝင်ခံစားတိုက်တဲ့ဟိုလစားလို့အတကားဟိုဘာပေါ့မတချို့လူဒီ daily လုပ်လို့ရတဲ့လုပ်ငန်းတွေဆိုဒီ daily ကြီးပေါ့နော်အဲ့လိုမျိုးတွေမှာဒီကနေ့နာမျိုးအများကြီးကြီးတယ်လို့ဟောမြင်တယ်ကိုတို့ကျတော့ဒီပုဂ္ဂလိကလုပ်ငန်းတွေဖြစ်တဲ့ခါကျတော့သတ်ဆောင်လို့ကငွေကြီးပိုင်းရောနောက်တစ်ခါတော့ပေါ့နော်လုပ်ငန်းပိုင်းရောပေါ့နော်
ရန်ကုန်တိုင်း55မြို့နယ်တဲကကိုကိုကျွန်းကလွဲပြီးအိမ်ပြင်မထွက်ဖို့အမိန့်ထုတ်ရတဲ့အစီအစဉ်မှာအခက်အခဲတွေရှိနိုင်တာကိုနားလည်ကြအောင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါတယ
်။ဒီအမိန့်ကြောင့်ပေါ့နော်ဒီ stay home order ကြောင့်အခက်အခဲပေါ့နော်နည်းနည်းအခက်အခဲရှိတယ်ဆိုတော့ရှိသွားနိုင်တာတော့ရှိပါတယ်။သို့တော်ငကိုလေးကကျွန်တော်တို့ stay home က28မြို့နယ်ကိုလုံးပြီးသားဖြစ်ပါတယ်။28မြို့နယ်ဆိုတော့44ဆိုကျွန်တော်တို့နောက်ထပ်16မြို့နယ်ပဲတိုးပြီးလုပ်တဲ့သဘောပဲဖြစ်ပါတယ်။အဲ့တော့အဲ16မြို့နယ်မှာလည်းတကယ်ယောဂဖြစ်ပွားတဲ့ဟုတ်စား10မြို့နယ်လောက်ပဲရှိပါတယ်။ကျန်တဲ့6မြို့နယ်ပါတပေါင်းစီရဲလုံးလိုက်တဲ့သဘောပါပဲ
။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်အကြကိုဗစ်ယောဂကြောင့်တည်ဆုံးသူနောက်ထပ်3ဦးတိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူက98ဦးအထိရှိသွားပါပြီ။ယောဂပိုးကူးစက်သူအတီးပြုတ်လူနာကတော့6000နီးပါးရှိနေပြီးယောဂပိုးကင်းစင်ပြီးဆေးရုံစင်ခွင်ကြသူက1200ကျော်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ကျွန်မဆူမမရှင်ကမ္ဘာ့ကယောဂကိုဗစ် -19 ကယောဂကာလပြည်သူတွေအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အခမဲ့ဖြားနာကုဆေးကနေမှစေတနာဝင်တဲ့ဆရာဝန်အင်အားထပ်ဖြည့်နိုင်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးကြပါမယ်။ကမ္ဘာ့ကယောဂကိုဗစ် -19 မြန်မာနိုင်ငံတစ်ဝက်လုံးတိုက်တာတဲ့ကူးစက်သူ6000ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူကလည်း100နီးပါးအထိရှိလာပြီဖြစ်လို့ဒီကူးစက်မြန်ယောဂထိန်းချုပ်နိုင်ရေးအရှိန်မြင့်ဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာကိုဖြားနာလူနာတွေများလာတယ်လို့ဒီလူနာတွေထဲမှာကိုဗစ် -19 ယောဂပိုးတွေ့ရှိသူတွေလည်းပါလာတဲ့အတွက်ဆေးကနေမှစေတနာဝင်တဲ့ဆရာဝန်အင်အားပိုလိုအပ်လာနေတယ်လို့ Fever Clinic ရန်ကုန်ကိုရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်။ဒီတအားများတိရတဲ့လို့ဒီနေ့ဆိုရင်လည်း Fever Clinic တစ်ခုမှအနည်းဆုံး50ရှိတယ်ဆေးလူနာရ။အဲလုံးဝ တော်တော်များတယ်အမဒီတရက်တည်းမှာကိုဗစ်ပေါ်စတိတ်လူနာမျိုးကလည်းတော်တော်ကြီးကိုမြင့်တက်လာပြီပေါ့နော်တော်တော်များတော့ကျွန်တော်တို့ကလည်းရက်တည်တည်းတိုးလိုက်ပြီအချိန်ကလည်းဟိုကျွန်တော်ကစနစ်ဖြစ်ပဲကန့်တက်ထားဒီနေ့ဆို3နိုင်ပါပြီတောင်မွေအပိုင်းမှာပေါ့နော်မင်္ဂလာတော်ညနဲ့အလောက်ထိုးရဲ့ဟုတ်နော်လူနာအင်အားနဲ့ဆရာဝန်အင်အားနဲ့အခက်အခဲလေးတွေလှုပ်ဖြစ်နေတယ်ပေါ့နော်ဆေးရုံနေမှာလည်းကျွန်တော်တို့ပြဿနာနေရာအခက်အခဲတွေဖြစ်နေတယ်ပေါ့နော်ဒီ Fever Clinic Call Center ဆိုပြီးတော့ကျွန်တော်တို့တုတ်ဖို့အစီအစဉ်ဆွဲနေပေါ့နော်ကျွန်တော် Call Center တက်ကိုလည်း Volunteer ခေါ်တယ်ပေါ့နော်ဆရာဝန်အင်အား Volunteer လူနာပြုအင်အားတွေ့တယ်ပေါ့နော် Volunteer တွေလည်းရှိဆက်တွေ့လာနေတယ်ပေါ့နော်
ပြည်내နဲ့တိုင်းဒေသကြီးတွေနဲ့ပိုးတွစ်ရှိမှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်အခမဲ့ဖြန့်နာကူစေကနေမြို့နယ်တိုင်းလိုလိုဖွင့်လှစ်ထားတဲ့အထက်လှိုင်းသာယာမြို့နယ်မှာလည်းစေတနာဝင်တဲ့ဆရာဝန်တွေကနေ့စဉ်အားဖြည့်ပြီးတော့ပိတ်ရက်မရှိအချိန်ပြည့်စေကူတာမှုပေးနေကြပါတယ်လို့လှိုင်းသာယာမြို့နယ် Fever Clinic တာဝန်ကစေတနာဝင်တဲ့ဆရာဝန်ဒေါက်တာနိုင်မင်းထွတ်ကရှင်းပြပါဗျာ။ဆရ
ာဝန်ရေကဆူဆူပေါင်းဆိုရင်6ယောက်ပေါ့နော်ကျွန်တော်ပါဝင်သူ6ယောက်ရှိတယ်။တယောက်တည်းထိုင်နေပေါ့နော်။ပုံနေတဲ့တိကျဆိုတော့ကျွန်တော်ပဲဒီလိုပါကျွန်တော်တို့ခုနှစ်ရက်လုံးပြည့်ရမရှိဖွင့်ထားပေးပါတယ်။တခြားမျိုးနယ်တွေမှာဘာဆက်ဆက်ရှိလဲဆိုတော့သူတို့စေကန်းတွေမှာ positive သာမဟုတ်ဘူး။ဒါပြရရှိရလူလာလာသွားတာတက်ဆိုင်ရာကျမကြီးဝန်ကြီးဌာနကကွာတင်းဝင်ခိုင်းတာပေါ့နော်။အရင်တော့ကပူနေကြလုံးနေကြဆရာဝန်တွေကကွာတင်းဝင်သွားရှိရတဲ့အကြောင်းမလို့ volunteer ဆရာဝန်တွေအတွက်အခက်အခဲရှိတာပေါ့နော်။ဒီဆရာဝန်တွေကကွာတင်းဝင်ရတဲ့အတွက်ကြောင့်မလို့ဌာနကစေကန်းတွေမှာဆရာဝန်အင်အားကျော့လာပြီးတော့အစိုးရစီရင်ဒီမှာအလုပ်ဒီပုံလာတယ်လို့မြင်ပါတယ
်အခုလိုစေတနာဝင်တဲ့ဆေးပညာရှင်တွေအချိန်ပြည့်ကူညီပေးနေကြတဲ့အချိန်ပြည်သူလူထုဘက်ကလည်းယောဂကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအိမ်ထဲမှာပဲနေပေးခြင်းအပြင်ဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ
်ဖြစ်နိုင်တော့အိမ်မှာပဲနေပေါ့နော်ဘယ်မှမသွားနဲ့ဒီကာလမှာအိမ်မှာနေတာပို့တော့စိတ်ချဆုံးပေါ့နော်စိတ်အဖြစ်ဆုံးအဲလိုအပ်တဲ့ community care clinic call center ကိုဆက်သွယ်ပြီးတော့ဟိုမေးမြန်းပေါ့နော်ပြပြောပေါ်အမကြစီတခုပေါ်လာခင်ခုနအရန်မောလာတယ်မောဖောက်လာတယ်ရုပ်ကြည့်ကြီးပေါ့နော်ဒီစီတိုသွေးတို့တွေအသက်ကြီးပိုင်းတွေဆိုစီတိုသွေးတို့တွေရုပ်ကြည့်တက်လာတဲ့စေကန်ဖွင့်ချိန်မဆောက်ဘဲနဲ့အဲတက်တက်မက်မက်ပေါ့နော်ဒီအစိုးရဒီဆေးရုံတွေပေါ့နော်ဒီရန်ကုန်ပြည်သူဆေးရုံကြီးသင်ငန်းကျောင်း insane fashion academy ပေါ့နော်အဲ့လိုဆေးရုံတွေကိုအချက်ချင်းအားချက်ပွားရောက်ပြီးတော့ကုသပေးဖို့ပေါ့နော်ဒါလေးကျွန်တော်အကြံပြုချင်ပါတယ
်ဒေါက်တာကျော်မင်းထွန်းမအခုလိုကူးစက်များ COVID-19 ရောဂါကူးစက်ပြန့်ပွားမှုအများဆုံးရှော့ချနိုင်ရေးမိမိတို့ရဲ့နေအိမ်ထဲမှာပဲနေကြပါမဖြစ်မနေကိစ္စတွေရှိလို့အိမ်ဝအပြင်ထွက်ရတဲ့အခါတိုင်းမှာလည်း mask ကိုမဖြစ်မနေတပ်ဆင်ထားပါဈေးဝယ်ရင်တဦးတည်းထွက်ပါဆေးရုံဆေးကန်းကိုနှစ်ဦးပဲသွားပါသာသဖြင့်ကိုကိုကျုံကနေအပရန်ကုန်တိုင်းဒတိုင်းလုံးကပြည်သူတွေအိမ်ထဲမှာပဲနေကြဖို့ stay at home ကြေညာကိုကျန်းမာရေးဝန်ကြီးဌာနက September 20ရက်နေ့ကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆွန်မမ
ကျွန်တော်ဝင်းမေပါလာမယ့်ရွေးကောက်ပွဲအတွက်ကိုဗစ်ကာလစိတ်ဖြစ်စည်းမှုအောက်မှာဖြစ်လာတဲ့လက်ရှိမဲ့ဆွယ်ပွဲတွေမှာကိုထီးလက်ရောက်ခက်ရန်ဖြစ်တာတချို့ရှိလာတယ်လို့ကြိုင်ဘက်အဓိကပါတီကြီးနှစ်ခုကစိုးရိမ်တကြီးပြောလိုက်ပါတယ်ဒီခဲ့တဲ့ဗိုလ်ရုံးလေးကနေပြည်တော်ပုပ္ပသီရီမှာလက်ရှိအစိုးရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထောက်ခံသူတွေနဲ့အရင်အစိုးရပါတီဖြစ်တဲ့အတိုက်ခံပါတီပြည်ထောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီမဲ့ဆွယ်သူတွေကြားထိုးချိတ်ရိုင်းနှက်မှုတွေဖြစ်ခဲ့တယ်လို့မနေ့တနေ့လာနေမှာလဲမိထီလာမျိုးကညောင်ကိုင်းကြေးရွာမှာထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပြီး NLD ဒီချုပ်ပါတီထောက်ခံသူအင်ကိုဖြတ်တဲ့အဆင့်ထိပါရောက်ခဲ့ပါတယ်။ဒီအခြေအနေတွေအတွက်ဒီပါတီကြီးနှစ်ခုရဲ့ပြောခွင့်ရတွေကိုမေးရမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာလှမြက်ကအခုလိုစရှင်ပြပါတယ်
။ကျွန်တော်လည်းအခုတရင်ဖွံ့ဖြိုးတော့မြင်နေကိုကိုတိုင်းကိုယ်တည်းလောင်းဖြစ်ကလောမှာပေါ့ဝင်ရောက်ရှင်ပြိုင်နေတော့လေကျွန်တော်ဒီသားမှာလည်းတရက်ကကျွန်တော်ရင်ထဲနောက်ကို LED ကာဒစီပေါ့နော်ဆောင်းပေါင်းစီတင်ပြီးတော့လိုက်တခြင်းဖွင့်လာလေးကိုကျွန်တော်ကိုယ်တိုင်ကြုံနေကျွန်တော်ကတော့ရှောင်ပြီးထွက်လိုက်တာပေါ့လေထိတဲ့တွေ့ပြီးပြဿနာမဖြစ်အောင်သူလေးပြန်ကြောက်သွားတယ်တော့တက်ဆိုင်ရန်ဒေတာအလိုက်ကိုယ်စရေလောင်းနေတော့ဒီအောင်လိုက်တောင်းဝင်ယူနေတဲ့ခေါင်းဆောင်ကြီးရဲ့ကို့အဖို့ဝင်နေအပေါ်ဒီမှာကြိုတင်မှကြားထင်ကြောင်းမှုတွေလိုနေတယ်ဘာဖြစ်လို့လဲဆိုတော့တချို့ဒေတာတွေမှာဟိုအဖွဲ့ကြီးဆိုရင်ဒီနေ့နှုတ်ဆက်တဲ့စကားပြောကြပြီးလမ်းခွဲသွားကြတယ်ဘာပြဿနာမှမရှိ
ဒီနေရာမှာ NLD ဒီချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့လက်ရှိရွေးကောက်ပွဲရဲ့ထူးခြားမှုကြောင့်အဓိကအခုလိုဖြစ်လာတာပါလို့ရှင်းပြပါတယ
်ဒါကတော့ကျွန်တော်တို့ကိုဗစ်အကျပ်တည်ကြတယ်မှာလို့ရတာတခုနောက်တစ်ခုကတော့အာနာယကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဓိကပြိုင်ပွဲပါတီရပေါ့ပြိုင်ဆိုင်မှုတွေပြင်ထန်လာအထူးဖြင့်တော့ဒီပါတီနှစ်ခုလုံးကတောင်းရှိသူများဟာကြိုးစားပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်ပြီးနောက်ကိုဗစ်ကော်မတီရဲ့ညွှန်ကြားချက်တွေနဲ့ညီဆောင်ရည်လို့ရှိပါတယ် ဒါပေမဲ့ကျွန်တော်တို့ပါတီနှစ်ခုကိုထောက်ခံတဲ့ပုံကိုယ်ကြီးကြတော့သူတို့ရဲ့ပုံပိုင်းအသိစိတ်နဲ့လှုပ်ရှားတာဖြစ်တဲ့အခါမှာကျွန်တော်တို့ဒီလိုပဲပုံတိုင်းမှုတွေဖြစ်တာပါ။အ
ဲ့တော့ဒီအောက်ခြေကထောက်ခံသူတွေကိုဘယ်လိုမှားခြင်းပါလဲလို့မေးရမှာဒေါက်တာမျိုးညွန်ကဆက်ပြီး
ဒါသာမန်ရွေးကောက်ပွဲမဟုတ်ဘူး။အနာဂတ်မှာအရေးကြီးတဲ့သောစနစ်အပြောင်းအလဲဖြစ်တယ်လို့သဘောပေါက်ပြီးတော့နိုင်ငံရေးအသိကြီးကြီးနဲ့ဥပဒေပေါင်းတွေကလုပ်ဖြစ်အောင်နော်မလုပ်ရမယ့်အလုပ်တွေကိုဘယ်လိုအာယုံလွှဲတာတွေစိတ်လုံးစောတာတွေပဲရှိရှိမလုပ်မိအောင်ပြည်များနိုင်ငံရေးသတိရှိကြဖို့လိုပါတယ်
အဲဒီတော့အခုလိုခက်ရန်ဖြစ်တာတွေကိုဘယ်လိုဖြေရှင်းသင့်ပါလဲလို့မေးရမှာကြံ့ခိုင်ရေးပြောခွင့်ရဒေါက်တာနန္ဒာစမြင့်က
ဒီကျေးဇူးရဘယ်သူဘယ်လိုပဲဖြစ်ဖြစ်ကောင်းတဲ့လက္ခဏာမဆောင်ဘူးနော်နောက်ခုနလိုပေါ့ PR တွေများနေတဲ့အချိန်မှာသာသာပောက်ကွဲကျင်နေတဲ့အချိန်မှာဒီဘလို့လည်းတဲ့အကြံပေးမှုတွေဖြစ်မှာဆိုရင်လေဆိုတော့တက်ဆိုင်ရဒီတာကောင်းဆောင်ကြီးကကိုလူတွေကိုတီခံဖို့ပြဿနာမရှာဖို့နိုင်ငံကြီးတပ်ပြည်သားစွာလူကြီးလူကောင်းဆက်ဆံစီယုံဆောင်ရွက်ကြဖို့စံနှုန်းလေးတွေကိုထိန်းချုပ်ပါကြပြီးတော့မှဆောင်ရွက်လုပ်ငန်းစီတွေကိုရှင်းလင်းထားလိုက်လို့ရှိရင်နောက်တစ်ခါဒီလိုထိတဲ့တွေ့မယ်ဆိုလို့ရှိရင်လည်းကိုယ်ကကျူးရှောင်ထွက်နိုင်မယ်ဆိုရင်ဒီလိုလာလို့ပြဿနာမဖြစ်တော့ဘူးပေါ့ခုနလိုထိတဲ့သွားရင်ဆိုင်တော့ဘယ်သူဘက်ကပဲစစတီချင်မှာပောက်ကွဲတော့မှာပဲ
ဒီနေရာမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ဘက်ကတော့ဒီဖြစ်ရှင်းမှုအတွက်အုတ်ချုပ်ရေးဘက်ကပါဝင်ကူတင့်တယ်လို့ဆိုပါတယ
်ပြည်သူလူထုကိုတော့ကျွန်တော်ကမြစ်တရက်ခဏရှင်းပြတာပဲလုပ်လို့ရပါတယ်ဥပဒေပိုင်းရတော့အုတ်ချုပ်ရေးဘက်ကြံ့မှတ်မယ်ဆိုရင်တော့နိုင်ငံပို့ပြီးတော့စည်းကမ်းကြတာဖို့ရှိပါတယ်ကျွန်တော်ညီပြီးတော့မှဖြစ်ခဲ့တဲ့ကျွဲချောင်းသားလေးတွေနဲ့ဒီကမ်းမျိုးပါတီရဲ့မဲဆွေရင်နာခီတွေ့ပို့တိုင်မှုဖြစ်စင်ပါဆိုရင်သက်ဆိုင်ရာသတော်ကိုစင်များနိုင်ပိုင်းအတွင်းမှရောက်ပြီးတော့ပြဿနာကြီးထွားလာအောင်တင်းတင်းနိုင်ရတာမျိုးမျိုးရှိပါတယ်။
အဲ့ဒီတော့လက်ရှိမဲဆွေစီအောင်ရေးတွေကိုပြဿနာမဖြစ်အောင်ဘယ်လိုလုပ်နေပါလဲလို့မေးရမှာဒေါက်တာအနန္ဒာစမြင့်ကတော့
တွားတဲ့ချိန်မှာတော့ကားနှစ်စီးသုံးစီးလူ50တဲ့မကြောင်းဒီလိုရင်းနေတဲ့ကျွန်တော်တို့စီမံပြီးတွားတာလည်းရှိဒီကျွန်တော်တို့ဘက်မှာပါမယ့်လူတွေကိုကျွန်တော်ကကြိုပြီးတော့ပြောတယ်တိကျချက်ကတိကျမှုနောက်မိမိကိုဒီလိုတစ်ခုပြောဆိုဆောင်ရွက်ရန်ဆလာလို့ရှိရင်လုံးဝမတုံ့ပြန်ဘူးကျွန်တော်ဥပဒေကြောင့်ပါပဲရှင်းမယ်ကိုကြီးလက်ရောက်မဖြစ်စေနဲ့ပြီးတော့ကိုဘကဘယ်တော့မှရံမစနဲ့အကုန်လုံးကျွန်တော်ကြုံပါတယ်ပြီးတဲ့အခါကျတော့အနေဖြစ်စေမဲ့ဒေါက်တာလက်နဲ့ကားပေါ်မှာလုံးဝကျေမကန်အောင်နောက်သွားမဲ့ဒီမှာပါတဲ့လူတွေကိုတောက်စားမှုကိုကျွန်တော်တို့လုံးဝလက်မခံဘူးပြီးတာစစ်တယ
်ဒေါက်တာအနန္ဒာလှမြင့်ကပဲအခုလိုခက်ရံမဖြစ်အောင်ဘိုးကညွှန်ကြားတာဖြင့်ကိုဗစ်ကာကွယ်ရေးတွေအတွက်ပါညွှန်ကြားထားတာအသေးစိတ်ရှိတယ်လို့ဆိုပါတယ်ဒီနေရာမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကလည်းသူတို့ပါတီမှာလည်းအခုလိုအလားတူညွှန်ကြားထားတာရှိတယ်လို့ဆိုပါတယ်။အဲဒီတော့အခုလိုခိုက်ရံတဲ့ပြဿနာတွေမဖြစ်အောင်တစ်ဖက်ကပြိုင်ဘက်နဲ့ဂျိုတင်ညှိနှိုင်းထားမှုတွေရှိပါလားလို့မေးရမှာဒေါက်တာနန္ဒာလှမြင့်ကတော့ဒါမျိုးတွေလှုပ်ထားတာရှိတယ်။ဒေတာကန်ချင်းတည်ပြီးသားဖြစ်တာမျိုးအစဉ်ပြေတယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
မင်္ဂလာပါ။ကမ္ဘာသတင်းဒီထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။
ကမ္ဘာသက်တမ်းအရှိဆုံး spam တုတ်ဖိုးကိုမြန်မာနိုင်ငံမှာသိပ္ပံပညာရှင်တွေတွေ့ရှိခဲ့တဲ့ဆိုတဲ့ခေါင်းစဉ်နဲ့ David Cobert ရေးသားထားတဲ့ AFP သတင်းဆောင်းပါးကိုတင်ပြမှာပါ။ကြောက်ပြေရုပ်ကြွင်းပညာရှင်အဖွဲ့ကကမ္ဘာသက်တမ်းအကြဆုံးလို့ယုံကြည်ရတဲ့တရိတ်ဆန်တုတ်ဖိုးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းတန်းတရာလောက်ကတစ်ပင်ဈေးထဲမှာအိခဲနေတဲ့ပဇွန်လိုရေနေတဲ့တဲမှာတွေ့ရှိခဲ့ကြတာပါတရုတ်နိုင်ငံနန်ကျင်းမှာရှိတဲ့တရုတ်သိပ္ပံအကယ်ဒမီကျောင်းကဝမ်ဟီဥဆောင်တဲ့ကျွမ်းကျင်ပညာရှင်အဖွဲ့အစုအရအရင်တွေ့ရှိခဲ့တဲ့တက်တန်းအရှိဆုံးလို့လူသိများတဲ့ရှီဟောင်းကြောက်ဖြစ်ရုပ်ကျွင်းတရိတ်ဆန်တုတ်ပိုးနမူနာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း18တန်းလောက်တက်တန်းကဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတွေ့ခဲ့တဲ့ကမ္ဘာသက်တမ်းအကြဆုံးတုတ်ပိုးတွေဟာပဇွန်လိုရေနေတဲ့ဝါအကောင်လေးထဲမှာတွေ့ခဲ့ရတာပါဒီလိုမျိုးရေနေတဲ့ဝါတွေဟာနှစ်ပေါင်းတန်း900တရှိခဲ့ပြီးဒီကနေ့ပင်လယ်သမုဒ္ဒရာတွေမှာလည်းတွေ့နိုင်ကြောင်းဗုဒ္ဓဘုရားကထုတ်ပြန်တဲ့ Royal Society's Proceedings ဂျာနယ်မှာဖော်ပြထားပါတယ်ဒီတုတ်ပိုးတွေကိုအမအကောင်ထဲမှာတွေ့ခဲ့ရတာဖြစ်ပြီးသူဟာပရင်းတဲ့ပိတ်မမိခင်အချိန်ပိုင်းလောက်မှာတည်တည်ခဲ့တာဖြစ်ကြောင်းကျွမ်းကျင်သူတွေကဆိုပါတယ်မြန်မာနိုင်ငံမှာတွေ့ခဲ့တဲ့ပဇွန်လိုရေနေတတဝါမျိုးစိတ်အစ်စ်ကိုမြန်မာ Cyprus ဟွေးလို့သိပ္ပံပညာရှင်တွေကအမည်ပေးခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း145တန်းကနေ66တန်းလောက်ကာလအတွင်းရှိခဲ့တဲ့ပဇွန်မျိုးစိတ်လိုရေနေတတဝါတွေဟာလက်ရှိမြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာနေထိုင်ခဲ့ကြတာဖြစ်ပြီးတစ်ဆေးတွေမှာပိတ်မိခဲ့ကြတယ်လို့ဆိုပါတယ်။အခုလိုမြန်မာနိုင်ငံကပရင်းကြောက်ထဲတွေ့ခဲ့တဲ့နမူနာကို2018ခုနှစ်မှာတရုတ်သုတေသီတွေလက်ထဲလွှဲပြောင်းပေးခဲ့ကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်ရရှင်များရှင်ကျမတင်ကြီးခိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်။ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။မကွေးတိုင်းစလီမျိုးမှာခြေဆိုင်တဲ့တာစီးပွားရေးလုပ်ငန်းရှင်ဒေါ်သက်စုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါ်သက်စုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီဆောက်လို့ရတာတော့မျိုးစုံပေါ့เนาะဟိုဟာပေါ့နီးပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USAID ကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တွေနဲ့ထုတ်နေရမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲတွားနေတာပေါ့နော်တွားနေတဲ့အချိန်ဒီမှာတော့အခက်အခဲတွေအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမတွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာအဲဒီအခက်အခဲတွေအများကြီးရင်ဆိုင်ရတာရှိရပေါ့နော်အဲ့ဒီကနေမှစစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တဲ့မကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့ခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလက်စုကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီအတွက်လည်းတိုးတက်နိုင်တယ်နောက်ပြီးတော့အခါကျတော့ဒီဝန်ထမ်းတွေရဲ့ဒီကျမရေးပေါ့အကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်မယ်လို့ဟိုယူဆုံးကြည့်ပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအလတ်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီတွေပေါ့နော်နည်းပညာအကူအညီတို့အဲနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစပစ်စီပေါ့နော်အလိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စပစ်စီပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်အဲပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ကြီးတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်အဲပြီးတော့ဒိမတ်ကလာတာတွေရှိရနေသားလန်ကလာတာတွေရှိတယ်ပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုမတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင့
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘလို့မျိုးတာဝန်ယူရပါသလဲရှင်
တောင်းဝင်မှုတောင်းဝင်ခံမှုကတော့အပြည့်ပေးရတယ်ရှင်။ဟောငါလက်ထဲရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်။အခုဆိုရင်လည်းဆိုလို့ဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာဟိုသူတို့ဒီရောက်စားကိုယူပြီးရင်ဘယ်တော့တိုးတက်ပါမယ်လို့ပြောထားတဲ့ကိုရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်။အမြဲတမ်းဟိုမှာဟိုလစဉ်ပဲဖြစ်ဖြစ်သုံးလတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report တွေတင်ပေးရတယ်ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလည်း ဟိုစောင့်ကြည့်တာမျိုးလည်းရှိတယ်။ပြီးတော့တကယ်ပဲအမှန်အလုံးလုံးရဲ့လားတကယ်ပဲတူးတက်ပြောင်းလဲလာတာမှန်ရဲ့လားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအငြင်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ reporting ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်သူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းတူကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါလိမ့်ရှင်
ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုပ်ရှုပ်သွားစေသလားဒါတည်းကဟိုကို့အတွက်တာဝန်တစ်ခုကြီးမြတ်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်เออกูว่าตรุโหไม่ติดมุဆိုရင်တောင်မှာပေါ့เนาะ report မပေးရအောင်ဆိုရင်တောင်ဒါကိုလုံငန်းမှာမရှိဟိုလေရှိကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့เนาะဒီ indicator တွေဖြစ်နေတဲ့အတွက်ကလုတ်ကိုလုတ်ရမယ်ဥစ္စာတွေပေါ့เนาะအဲ့လိုမျိုးလေးနောက်ကနေ control တစ်ခုရှိလို့ခါကြတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရတယ်ပေါ့เนาะဒါမဟုတ်ရင်အရပြီးွားလဲအေးစစ်စစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထဲမှာရပြီးချောင်းထိုးလိုက်မှနဲ့စာရင်အဲ့လိုနောက်ကနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုတ်ရမယ်ဆိုအတွင်းနေဆိုတော့နောက်ကနေတုံးအောင်ကြောင့်လည်းလုတ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကြတဲ့အလုပ်ဟိုစီးစနစ်ကြအောင်လုတ်တက်သွားတဲ့အလိချိန်ကောင်တစ်ခုလည်းရလာတယ်လို့ဆိုတော့ပိုထင်ပါတယ်ရှင့
်အခုညီတော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲဆက်ပစ္စည်းဆိုလဲဒါဆက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထဲမှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ဖ ೇನೆ တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်ညံ့နိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေရောကိုလိုငန်းရောအများကြီးထိခိုက်ညံ့နိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးတာမျိုးမဟုတ်ခင်းနဲ့သူတို့လူချင်းနဲ့စက်ပြေဆိုသူတို့ကိုယ်တိုင်တည်းဝယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့ဆိုတော့ထင်ပါတယ်အခုလက်ရှိ season လေးကလည်းပို့ပြီးတော့ကောင်းပါလိမ့်ရှင်
ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တာပြောင်းလဲလာတာရှိပါသလဲ
ဟုတ်ကဲ့ရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်ဆိုတော့ဒီပညာအကူအညီဆိုရင်လည်းကိုယ်ဆိုလို့ရှိရင်ကိုတိတလောက်ဒီပညာနဲ့ကြတော့ကို international မှာထိုးဖောက်ဖို့အတွက်မှာကြတော့အားနည်းချက်တွေအများကြီးရှိရပေါ့နော်အဲ့ဒီတွင်ဒီပညာအကူအညီတခါတလေဆိုလို့ရှိရင်နောက်ဆုံး business plan marketing plan ဆွဲတာမှာအစားပေါ့နော်ကိုကကိုနိုင်ငံနဲ့ကိုတိအမြင်နဲ့ဆွဲတာနဲ့စာရင်အဖက်ကပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုကြီးပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်တော့တခုလဲရှိတာကကိုကလည်းပူစူးစားရတာပေါ့နော်အနည်းဆုံးတော့ကိုစီမှာ80ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုစီမှာ standby ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးကိုစီမှာစိုက်ထုတ်ဖို့ငွေက80တုံးမဟုတ်80ရာခိုင်နှုန်းလက်ထက်မှာလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥမာ9နှစ်လောက်မှဝင်ရမယ့်ဆက်ဖြစ်စီတခုကတော့3နှစ်လောက်နဲ့လည်းဖြစ်ဖြစ်သွားတာမျိုးပေါ့နော်ပုံပြီးညံလာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။အုတ်ထုတ်နေအောင်အမြဲဆောင်ထားပြီးတော့နှကမ်းမွေးဆဆနဲ့အမြဲပြုံးနေတဲ့ game ဆက်ကောင် Mario Polara 2020 September 17ရက်နေ့မှာ35နှစ်ပြည့်သွားပါပြီ။ရေပိုက်ပြင်သမားညီအကို Mario နဲ့ Luigi ညီအကိုတို့မိုရီပေါ်တဲ့ Mushroom Kingdom တိုင်းပြည်မှာခုန်ပြန်ကျော်လွှားပြီးလူဆိုးလေကြီးစီကနေမင်းသမီးလေးကိုကယ်တင်တဲ့ Super Mario Brothers ဆိုတဲ့ game က game set တွေနဲ့ကစားရတဲ့ပထမဆုံး game ဆန်လန်တွေဖြစ်ပါတဲ့1980ပြည့်အစောပိုင်းတုန်းက game set ကြီးတွေရှိတဲ့ game arcade တွေမှာ game တွေသွားကစားခဲ့ကြရတာပါအဲ့ဒီကနေအိမ်မှာ game set နဲ့ကစားနိုင်တဲ့ video game တွေပေါ်လာချိန်တည်းကစလို့ game ကစားရတဲ့အတွေ့အကြုံတွေလုံးဝပြောင်းလဲသွားခဲ့ပါတယ်အဲ့ဒီအပြောင်းအလဲမှာပရိသတ်ရဲ့အားပေးမှုကိုအရာဆုံး game တစ်ခုက Nintendo ကုမ္ပဏီကဖန်တီးတဲ့ Mario game တွေလို့ပြောရင်လုံးဝမမှားပါဘူးဒါကြောင့်လဲ1980ပြည့်နှစ်ပိုင်းတွေမှာစပေါ်ခဲ့တဲ့4000တုံးပုံစံအခွေထည့်ကစားရတဲ့ Nintendo game set ကနေ1990ပြည့်နှစ်ပိုင်းတွေမှာပေါ်ခဲ့တဲ့အရွယ်အစားသေးသွားတဲ့ N64 game set အလဲအခုနောက်ဆုံးပေါ်လက်နှစ်ဖက်ထဲနဲ့ကန်ကစားလို့ရတဲ့ 2DS XL handheld game set တွေအထိကို Mario game set land တွေရှင်သန်နေတာပါ Mario Brothers game set land တွေဟာ game သမိုင်းမှာအယောင်ရဆုံး video game တွေဖြစ်ပါတယ် စူပါမာရီယိုဂိမ်းရဲ့အောင်မြင်မှုကဂျပန်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တယ်ဆိုတဲ့သက်တည်တစ်ခုကတော့2016ဘရာဇီးလ်အိုလံပစ်ပိတ်ပွဲမှာ2020ဂျပန်အိုလံပစ်ပွဲလက်ဆင့်ကမ်းရေဖို့အတွက်အဲ့ဒီအချိန်တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကစူပါမာရီယိုလို့ဝတ်ပြီးတော့ရီယိုအိုလံပစ်ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာလူတိုင်းနီးပါးတိကျပြီးတော့လူကြီးလူငယ်မြေသဘောကျတဲ့ဂိမ်းဆက်ကမာရီယိုကိုအခြေခံပြီးအဆိုတော်နီနီခင်ဇော်ကဆိုရင်မာရီယိုဆိုတဲ့သချင်းကိုတောင်ဆိုထားပါသေးတယ်။အခုလောက်အောင်မြင်နေတဲ့ Super Mario Game ရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်တွေကဒီ game တွေကိုကစားလာတဲ့ကိုဘုံဘုံကအခုလိုပြောပြပါတယ်
။ကျွန်တော်ဒီ Mario Game ကိုစပြီးတော့မှတ်မိတာဒီဘယ်လိုပြောမလဲ။စာမဖတ်တတ်ခင်ကနေရအောင်ဆော့ရတယ်။စာလည်းမဖတ်တတ်ဘူး။အင်္ဂလိပ်စာလည်းမသိဘူး။ဗမာစာလည်းမဖတ်တတ်ဘူး။ဒါမဲ့သိရတာဘာလဲဆိုတော့ဘယ်ခလုံးနှိမ့်လို့ရှိရင်ဇလန်းကိုဘယ်လိုစရမလဲ။ပြီးတော့လို့ရှိရင်တရားနှိမ့်ခုံတယ်၊တရားနှိမ့်ကြော်တယ်အဲ့ဒါကြီးအကုန်လုံးသိတယ်။အဲ့ဒါနေပြီးတော့ဆော့ဆော့ဆော့ဆော့ဆော့ပြီးတော့စပြီးတော့ဆော့တတ်တာ။ဘယ်လိုပဲဆော့ဆော့ဒါလည်းအရန်လေးရိုးရှင်းတယ်ဆော့ရရဲ့အလေအရန်လွယ်ပြောရှင်းရှင်းလေးပဲဗျာသူကဘာလဲဆိုတော့ဒီဘယ်လိုပြောမလဲယောက်ျားလေးရဲ့အကုံကဒီသူရဲကောင်းနေဖြစ်နေတယ်လေသူဇလန်းကလည်းအဲ့လိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းသမီးလေးကိုတွားပြီးတော့ကယ်ရတာလက်ခါလေးကြလို့ရှိရင်သူ့ရဲ့ညီလူဝီဂျီနဲ့တူတူတွားပြီးတော့ကယ်ရတယ်တခြားဇက်ကောင်တွေလည်းပါတယ်ဇလန်းအရန်ရိုးရှင်းတယ်စာဖတ်တတ်စရာမလိုဘူးလွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့ဆော့လို့ရတယ်အခုတက်တည်းလဲဆော့ရယ်အခုကျွန်တော်တက်က30ပြည့်ပါပြီအခုတက်တည်းမာရီယိုဂိမ်းကိုကျွန်တော်ဆော့ရုံပဲဒီဇလန်းပဲဘာမှမပြောင်းဒါပေမဲ့ဆော့လို့ကောင်းလုံးပဲအခုတက်တည်း
အဲ့တော့ကိုဘုံဘုံတက်ကအခုအသက်30ဆိုတော့မာရီယိုက तू က35နှစ်ဆိုတော့မာရီယိုနဲ့9နှစ်ပဲกว่าတာပေါ့နော်ကိုတက်တက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းတွေနဲ့ရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆွဆွဲလန်းလန်းဆော့ပြစ်တာပါလဲရှင်
ဘာလို့ဆိုတော့လည်းဆော့ပြတယ်လဲဆိုလို့ရှိရင်ဒီတော့ကြံကစားလို့ရှိရင်သူကငငယ်တုန်းကအဲ့လိုပဲကစားရဲ့အတွေ့အကြုံနဲ့အကုန်လုံးပြန်ပြီးတော့မှတ်မိနေတယ်လို့မျိုးပဲဗျာအဲဒီဂိမ်းကိုကစားရဲ့ဆိုလို့ရှိရင်ညီကိုလူပြီးတော့ကျွန်တော်အကူနှစ်ယောက်ရှိတယ်အကူရင်းနဲ့လူပြီးတော့ကစားရဲ့ဟာပြီးတော့ကျွန်တော်တို့ရက်ွက်ထဲမှာဆိုလို့ရှိရင်တခြားကလေးတွေလည်းရှိတယ်ကျွန်တော်ရဲ့ပေါ်တာတွေရှိတယ်ဒီကောင်တွေနဲ့လူပြီးတော့ကစားရဲ့ဟာကြီးအဲ့ဒါကြီးအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲ့အခုတော့ကျွန်တော်အသက်ကြီးလာပြီဆိုတော့အင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတေးသေးချာချာနားလည်လာတာပေါ့နော်ဒါမဲ့ဟိုအရင်တော့ကျောက်ဇလန်းကိုပါမန်းကိုမသိရဟိုမင်းသမီးကိုသွားကြရမယ်ဆိုတာကိုပဲသိရပြီးတော့သူ့ရဲ့ဟိုအဓိကရန်သူရှိရလေပေါလာလားမသိသူ့နာမည်ခေါ်ရရှိရလက်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုတော့မသိဘူးအရှင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတခုကပါလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုပဲဆော့လာပြီးမယ်ဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုလားညီလားဆိုတာကိုကျွန်တော်မသိဘူးလုံးကြီး35နှစ်လောက်ကမှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိတာကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာဘာလို့လူဝီဂျီကအကောင်ပိုကြီးလို့
မာရီယိုဂိမ်းရဲ့အမာခံပရိသတ်တယောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကဘာတဝန်းကပရိသတ်တွေကိုဖန်ဆားထားနိုင်တဲ့ဂိမ်းဆက်ကောင်တွေနဲ့စူပါမာရီယိုဂိမ်းတွေကိုဖန်တီးခဲ့သူကတော့ဂျပန်ကဗီဒီယိုဂိမ်းဒီဇိုင်နာシゲルミヤモトဖြစ်ပါတယ်
။まず基本的にはねその作ったものを皆さんが遊んでくれて面白いっていう
ကျွန်တော်တို့ဖန်တီးခင်များကိုလက်ခံအားပေးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်။ဘလို့မရှိရင် Mario Games Land တွေတွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူး။ကျွန်တော်အကြောင်းပြောပြရရင်တော့ Japan Manga Cartoon တွေဆွဲသူတယောက်ငယ်ငယ်ကတိတ်ဖြစ်ချင်းခဲ့တာပါ။ Manga Cartoon တွေကဇလန်တွေတစ်ခုပြီးတစ်ခုအစမပြတ်ဖန်တီးရတာမျိုးပါလားဗျ။ Super Mario Game နဲ့ Mario ဆိုတဲ့ဇာတ်ကောင်ကိုကျွန်တော်စဖန်တီးခဲ့တော့လူတွေကမာရီယိုကိုမစ်ကီးမောက်စ်နဲ့ရှင်ပြောကြရတယ်ဗျကွန်ပျူတာနဲ့ရုပ်ပြဖန်တီးတဲ့ animation ဤပညာတွေအစဉ်စဉ်ပြောင်းတော့တယ်လို့မစ်ကီးမောက်စ်ဇက်ကောင်ကလည်းပြောင်းလဲလာခဲ့တာဆိုတော့ကျွန်တော်ဇက်ကောင်မာရီယိုကိုလည်းအဲဒီလိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ် game ဤပညာတွေပြောင်းလဲသွားတယ်လို့မာရီယိုဇက်ကောင်ကိုလည်းပြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်အဲဒီလိုလုပ်တဲ့အတွက်သူ့ပရိသတ်တွေကလည်းပိုးပြီးစိတ်လှုပ်ရှားကြတယ်နောက်ထပ်ဘာတွေပြောင်းအောင်လဲဆိုတာမျိုးသိကျင်လာကြပါတယ်ကျွန်တော်တို့လိုအင်ဂျင်နီယာတွေဖန်တီးသူတွေဘက်ကလည်းပိုပြီးထွင်ကျင်စိတ်ဖြစ်လာတယ်။စိတ်ရောကိုယ်ပါနှစ်ပြီးအစ်စ်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်
။ Game Log ကမှနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda game တွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ Game ကစားသူတွေနဲ့ဆက်နွယ်နိုင်မဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ Super Hero ဇာတ်ကောင်တွေအစားရေပိုက်ပြင်သမား Mario ဇာတ်ကောင်လေးကိုသူဖန်တီးထားတာပါ။ဗီဒီယိုဂိမ်းတွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းတည်းကစလို့ဒီကနေ့အထိမာရီယိုဂိမ်းတွေကပရိသတ်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကဘာလဲဆိုတော့
今もうね今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
たちからちょっとこうろんပြန်ပြီးမနာလို့ဖြစ်ပါတယ်လူတွေဆိုရင်အချိန်တန်ကြွလွန်သွားကြပြီးမဲ့ဂိမ်းဇက်ကောင်တွေကတော့အမြဲရှင်တန်နိုင်တာကိုအဲ့ဒါကောင်းပါတယ်အခုနောက်ဆုံး Super Mario 3D Land Game ကိုထင်ကြတဲ့ Game Developer တွေဟာငငယ်ကမူလ Super Mario Game ဇာတ်လမ်းတွေကိုတော်တော်လေးကစားခဲ့ကြသူတွေဖြစ်ပါတယ်။မ အခုတော့သူတို့ကဒီနေ့ပြည်သားနဲ့ကန့်ညီမဲ့ game ဇလံမျိုးမူလ game ကိုဂုံပြူတဲ့အနေနဲ့ဖန်တီးနေကြပါတယ်အဲ့ဒါကောင်းတဲ့အချက်ပါအဲ့လိုမျိုးဆက်တွေတစ်ဆက်ပြီးတစ်ဆက် lesson ကနေမှလည်း game ဇက်ကောင်ကအမြဲခိုင်နေမှာဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှာဖြစ်ပါတယ
် Mushroom Kingdom မှာလူစိုးရိမ်ရန်ကနေကာကွယ်ပေးဖို့အတွက် Mario game ဇက်ကောင်လေးခုံပေါက်ပြေးလွှားနေတာ35နှစ်ရှိသွားပါပြီ35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario game အသစ်တွေကို2021ခုနှစ်ຫນွေဥပောက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo Company ကကြေညာထားပါတယ်။ဟိုးအရင်ပုံစံ game တချို့ကိုခေတ်သစ် Augmented Reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ game အသစ်တွေပါသလို Online game တွေ Mario မောင်းတဲ့ကားအချုပ်ကိုအဝေးထိန် Remote Control နဲ့ထိန်းပြီးတော့ကစားရတဲ့ game မျိုးတွေအထူးပါပါတယ်ရှင်။ကျွန်မဆွမ်းမြန်ပါမှာ
明了吧先阿龙谁来表现爆发家吧先ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်ပေးမှာပျော်ပြပေးတော့ပါမယ်။ကျွန်မအေးသနာကျေပါ။ American Reality ရုပ်သံအစီအစဉ်နဲ့အထူးကြော်ကြားတဲ့ King Creation Voice ဟာစက်တင်ဘာလ16ရက်နေ့ကစပြီးတော့ Facebook နဲ့ Instagram တို့ကိုဆန္ဒပြတဲ့အနေနဲ့အဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်ကသူ့ရဲ့အကောင့်ကိုအသုံးပြုတာရပ်ဆိုင်းထားလိုက်ပါတယ်။ဒီလူမှုကွန်ရက်ဒီမှာအမုန်းစကားနဲ့ဝါဒဖြန့်ချီရေးလုပ်တာတွေပိတ်ပစ်ဖို့တခြားအကြော်မော်တွေနဲ့တူအခုလိုမျိုးတောင်းဆိုဆင်နာပြခဲ့တာပါလူမှုကွန်ရက်ပေါ်မှာမှန်မှန်တဲ့သတင်းတွေဖြန့်ချီနေတာတွေဟာကျမတို့ရွေးကောက်ပွဲတွေကိုရောဒီမိုကရေစီစနစ်ကိုပါအတော်လေးထိခိုက်စေပါတယ်လို့ခါဒီရှင်ဝက်စ်က Instagram စာမျက်နှာမှာစက်တင်ဘာ16ရက်နေ့ကတင်တဲ့သူ့ရဲ့ post မှာဖော်ပြထားပါတယ်အဲဒါကြောင့် Facebook INC ကိုကန့်ကွက်တဲ့Stop Hate for Profit အကျိုးမြတ်ရဖို့လုပ်တဲ့အမုန်းစကားဖြန့်ချီမှုတွေရပ်ပြစ်ဆိုတဲ့လှုပ်ရှားမှုကိုသူထောက်ခံတယ်လို့လည်းပြောထားပါတယ်။ Kerry Washington, Jennifer Lawrence နဲ့ Sacha Baron Cohen တို့အပါအဝင် Hollywood နာမည်ကျော်သရုပ်ဆောင်တွေကလည်းအဲ့စက်တင်ဘာ16ရက်နေ့မှာပဲအဲ့ campaign မှာပါဝင်ပြီးတော့လူမှုကွန်ရက်ပေါ်ကအမုန်းစကားဖြန့်ချီတာတွေကိုခြေရာကောက်ပိတ်ပင်တာတွေပို့လုပ်ဖို့အတွက် Facebook ကိုတောင်းဆိုခဲ့ပါတယ်။ဒီကမ်ပိန်းကိုအခုနှစ်အနွေရာသီမှာနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကစတင်ခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ဇူလိုင်လကစပြီးတော့စီးပွားရေးကုမ္ပဏီကြီးတွေပါပါလာကြပြီးတော့လူမှုကွန်ရက်ပေါ်မှာကြော်ညာထည့်နေတာတွေကိုသပိတ်မှောက်ကန့်ကွက်မှုတွေလုပ်ခဲ့တာကြောင့်သူတို့လှုပ်ရှားမှုတော်တော်လေးကိုအောင်မြင်ခဲ့ပါတယ်။ဒီကမ်ပိန်းစီးရုံလှုပ်ရှားသူတွေကအခုသတင်းပတ်မှာတော့ Facebook ကြောင့်ဘလို့အန္တရာယ်မျိုးတွေရှိနေလဲဆိုတာကိုရေးတင်ကြဖို့လှုံ့ဆော်ခဲ့ကြတာပါ။ပေးခဲ့တဲ့ဗုဒ္ဓဟူးနေ့စက်တင်ဘာလ18ရက်နေ့မှာဆိုရင် Facebook ပိုင်း Instagram သုံးစွဲမှုကို24နာရီကျော်ရပ်ဆိုင်းထားဖို့လည်းတိုက်တွန်းခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်လည်းဖြစ် reality ရုပ်သံအကျော်မော်လည်းဖြစ်တဲ့ခါရရှင်မြင့် Instagram ကိုပိုင်စာမျက်နှာကကမ္ဘာတဝန်းလုံးက Instagram တွေမှာပြည်သက်အများဆုံးစာမျက်နှာ10ခုတည်းကတစ်ခုဖြစ်ပါတယ်။ဒါကြောင့်လည်းခါရရှင်ဒီလှုပ်ရှားမှုမှာပါဝင်လာတာက Facebook ကုမ္ပဏီတွေပုံရိပ်အရထိခိုက်နိုင်မယ်လို့ချိန်ချောက်မှုဖြစ်နေတယ်လို့လူသိများတဲ့အကျော်မော်တွေနဲ့သူတို့ကိုသတိထားဆက်ဆံရမယ့်အခြေအနေပါဖြစ်လာပါတယ်။ကုမ္ပဏီနည်းနဲ့အခုလိုမျိုးလူသိထင်ရှားအကျော်မော်တွေအတွက်ဆိုရင်သူတို့ရဲ့အကောင့်စာမျက်နှာတွေကိုအထူးစီမံမှုလုပ်ပေးထားတာတွေတခြားဦးစားပေးလှူဆောင်ပေးတာတွေရှိတယ်လို့ကုမ္ပဏီလုပ်ငန်းတွေမှာပါခဲ့တဲ့ဝန်ထမ်းနှစ်ဦးရဲ့အပြောအရသိရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ Facebook ကဘာမှတုံ့ပြန်ဖြေရှင်းတာတော့မရှိပါဘူး။ Facebook အနေနဲ့အမုန်းစကားဖြန့်ချီမှုတွေရပ်တန့်စေဖို့အတွက်တော့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့တူညှိနှိုင်းဆောင်ရွက်တာတွေရှိတယ်လို့တော့ပြောထားပါတယ်။ဒါမဲ့လေကုမ္ပဏီရဲ့အကြီးအကဲတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့တိတ်ကြီးများများဆဆလှုပ်ချင်တဲ့ပုံတော့မရပါဘူး။ကာတရှင်ဝက်ဆာဥရရာသည်ပြောင်းလဲမှုတားဆီးရေးတွေလှုပ်ဆောင်တာပြီးပြည်မှုဆိုင်ရာမျှတာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားမှုတွေအတွက်သမ္မတအင်ဂျီရောကိုစီးရုံးမှုလှုပ်ဆောင်တာတွေကြောင့်သူ့ရဲ့အကောင့်မှာပြည်သက်188တန်းအထိရှိခဲ့ပြီးတော့သူကလူမှုပြောင်းလဲတွေအတွက်ဩဇာညောင်းတဲ့အတရက်လိုဖြစ်လာနေပါတယ်ရှင်။
Yes, took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာချိန်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီသတင်းပါ wood ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံး
knock on wood
အသုံးကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက knock knock ကခောက်တာ on on ကအပေါ်မှာ wood wood ကတည်သားဆိုတော့စကားလိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကတည်သားပေါ်ကိုခောက်တာပေါ့ဒီအသုံးကတော့အယူသီးမှုကနေဆင်းသက်လာတယ်လို့ဆိုရမှာပါရှိကအိုင်ယာလန်ရဲ့ထုံတန်းစင်နာတရက်ကသစ်ပင်တွေဟာနတ်ဆောင်တဲ့အဆောင်အရှောင်ရှိတဲ့ဆိုပြီးကန်ဆိုးတာကိုကာကွယ်ရလေအောင်ဒါမှမဟုတ်ကန်ကောင်းစေဖို့အတွက်တစ်သားကိုလက်စင်နဲ့ခေါက်ပြီးတော့တစ်ချိန်တည်းမှာပဲပါဇက်ကလည်းကန်ကောင်းပါစေလို့ပြောတဲ့အလေးချိန်ကနေဆင်းသက်လာတယ်လို့ဆိုပါတယ်အမေရိကန်မှာတော့
knock on wood
သုံးတယ်လို့ဗြိတိန်မှာတော
့ touch wood
look t o u c h touch ကိုသုံးပြီးတော့ touch wood ဆိုပြီးတော့သုံးတာရှိပါတယ်ဆိုလိုတာကတော့တစ်သားကိုလက်နဲ့ထိပြီးဆိုးတဲ့ကံပြောက်ကောင်းတဲ့ကံရောက်စီဖို့ကျမတို့မြန်မာမှာတော့ယရိယာသဘောဖြစ်လို့တာမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်နောက်ယူဆတစ်ခုကတော့ခရစ်တော်ယေရှုရဲ့လဝကတိုင်ကိုတစ်သားနဲ့ပြုလုပ်ထားတဲ့အတွက်ကြောင့်လဲတစ်သားကိုထိရင်ခောက်ရင်ကံကောင်းနေဆိုတဲ့အယူဆကဆင်းသက်လာတယ်လို့ဆိုပါတယ်။တခါတရံလဲကံကောင်းနေတဲ့လူတူကဆက်ကံကောင်းပါစေလို့ဆုတောင်းရမှာကာယကံရှင်က touch wood ဒါမှမဟုတ် knock on wood ဆိုပြီးတော့ပါဇက်ကလေးပြောတစ်ချိန်နဲ့မှာပဲတစ်သားကိုလည်းလက်စနဲ့ခောက်တာတစ်သားကိုလည်းလက်နဲ့ထိပြီးပုတ်ပြီးပြောတာကနေဒီအသုံးဆင်းသက်လာတာလည်းဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ကိုယ့်အတွက်ကံကောင်းပါစေကံဆိုးရွားတွေမဖြစ်ပါစေနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်။ George Groupy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Our company's facing hard times. I'm knocking on wood so that I won't lose my job.
ကျွန်တော်တို့ company ကအခက်အခဲအကျတဲတွေနဲ့ရင်ဆိုင်နေရတော့ကျွန်တော်လည်းအလုပ်မပြုတ်ပါစေနဲ့ဆိုပြီးတော့ကံကောင်းမှုဆုတောင်းနေရတယ်လीလို့ဒီပေးရပါတယ်။
Our company's facing hard times. I'm knocking on wood so that I won't lose my job.
အခုဒုတိယကျင်ပြပေးမယ့် idiom အသုံးကတော့
dead wood
ဖြစ်ပါတယ်စာလုံးပေါင်းက D E A D dead ကသေတာအသင့်ရှိတော့လို့တမန်အားဖြင့်အဓိပ္ပာယ်ရပေးမယ် W O O D wood ကသေတာဆိုတော့ဒီနေရာမှာ dead wood ကသစ်ဆွေးကိုဆိုလိုတာဖြစ်ပါတယ်သစ်ဆွေးလို့ကြားလိုက်ရတာနဲ့ဆွေးနေတဲ့သစ်ဟာသုံးမရတော့ဘူးဆိုတာသောတာရှင်များနားလည်ကြမှာပါဒါကြောင့် dead wood ရဲ့ idiom အသုံးကအလုံးမဖြစ်တော့တဲ့သုံးလို့မရတော့တဲ့တနည်းဆိုကျမတို့မြန်မာမှာဆံကုန်မြေလေးဖြစ်တဲ့လူတွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်အထူးသဖြင့်လုပ်ငန်းဝင်တွေမှာပေါ့ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥမာကိုနားဆင်ကြကြရအောင်
Since our team will be working with new technology, I must admit we have to get rid of some of the dead wood.
ကျွန်တော်တို့အသင်းကနည်းပညာသစ်ကိုသုံးပြီးအလုပ်လုပ်ကြတော့မှဆိုတော့ကျွန်တော်တို့အဖွဲ့မှာဒီနည်းသစ်ကိုမတတ်တဲ့သုံးလို့မရတဲ့လူတွေကိုတော့ကျွန်တော်ထုတ်ပြရမှာဖြစ်တယ်ဆိုတာဝန်ခံရမှာပဲဗျာလို့ဒီပင်ရပါတယ်
Since our team will be working with new technology, I must admit we will have to get rid of some of the dead wood.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
not out of the woods.
ဖြစ်ပါတယ်။စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာthe the w o o d s woods ကတစ်တော်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီနေရာမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမယ့်လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုလိုတာဖြစ်ပါတယ် ဥပမာလူနာတူအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ညွှန်းပြောနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George ရိုးပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
can't see the wood for the trees
ဖြစ်ပါတယ်အမေရိကန်အသုံးရတော့ wood အစား forest ဆိုပြီး
Can't see the forest for the trees.
လို့လေအသုံးပြုကြပါလေ။စာလုံးပေါင်းက can't can't ကcannot ရဲ့အတူကောက်ဖြစ်ပြီးတော့မလုံနိုင်တာဖြစ်ပြီး seec ကမြင်တာဆိုတော့ can't see ကမမြင်နိုင်တာပေါ့ရှင်။ the the wood the wood ကသစ်တော် for for ကအတွေ့the the trees the trees ကသစ်ပင်တွေဆိုတော့စကွိုက်ထုံရဲ့ထိုက်ရိုက်ဒီပေကတော့သစ်ပင်တွေကြောင့်သစ်တော့ကိုမမြင်နိုင်တာပေါ့ဒီအတုံးရဲ့ idiom အတိပေကတော့သစ်ပင်တွေကိုအသေးစိတ်အချက်လက်တွေနဲ့တင်စားပြောထားတာဖြစ်လို့အသေးစိတ်အချက်လက်တွေကိုသိဦးစားပေးလို့ရင်အခြေအနေတစ်ခုလုံးကိုခြုံပြီးဘာကအရေးကြီးတယ်ဘာကိုဦးစားပေးရမယ်ဆိုတာကိုနားလေသဘောမပေါက်နိုင်တာကိုစလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary can't see the wood for the trees as she's too involved in details she will have to change her way of thinking
Mary ကအသေးစိတ်ချက်လက်တွေကိုသိဦးစားပေးစဉ်းစားတော့ဘာကအရေးကြီးတယ်ဘာကိုဦးစားပေးရမယ်ဆိုတာကိုသူနားမလည်နိုင်ဘူးလေဒါကြောင့်သူ့အမြင်ကိုပြောင်းမှဖြစ်မယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary can't see the wood for the trees as she's too involved in details. She will have to change her way of thinking.
ဒီကနေ့သရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
knock on wood, dead wood, not out of the woods, can't see the wood.For the trees.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။ American နိုင်ငံမှာ COVID-19 ကရောဂါကြောင့်တည်ဆွသူကတနင်္လာနေ့မှာ2,000နီးပါးရှိနေပါပြီ။ John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းတွေအရအမေရိကန်မှာအခုဆက်ခံရသူကလည်း9သန်းနီးပါးရှိနေတာကြောင့်ဒီရောဂါကူးစက်မှုမှာရောသေဆုံးမှုမှာပါကမ္ဘာမှာအများဆုံးဖြစ်နေတာပါ John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းအရကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူဟာကမ္ဘာတစ်လောမှာလူပေါင်း32သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူပေါင်းက1သန်းနီးပါးရှိနေတာပါကမ္ဘာတစ်လော COVID-19 ကရောဂါထံခံနေရသလိုကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်ပတ်လည်နေ့ဌာနမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်ရင်းနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂထွေထွေညီလာခံကိုပါစတင်ခဲ့တာပါဒီနှစ်မှာတော့ COVID-19 ကာယရောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ဘဲအများစုကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသက်346ယောက်ထပ်တိုးတယ်လို့စက်တဘာ27ရက်နေ့ပိုင်းမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်တာကြောင့်အခုဆိုကူးစက်သူစုစုပေါင်း6152ဦးရှိသွားပါပြီ။ဓာတ်ခွဲနမူနာစုစုပေါင်း2400ကျော်တဲ့က350နီးပါးထပ်မံတွေ့ခဲ့ရတာပါ။မနေ့ပိုင်းထုတ်ပြန်ချက်အရ264ဦးတွေ့ခဲ့တဲ့အတွက်တရက်ထဲမှာကူးစက်သူအရေအတွက်က610ဦးရှိနေပါတယ်။ COVID-19 ကြောင့်သေဆုံးသွားသူက68ယောက်ရှိနေပါပြီ။ Pacific သမုဒ္ဒရာတွေက American ပိုင်း Guam ကျွန်းပေါ်ကစစ်စခန်းနဲ့ တရန်တူစက်ကန်းတစ်ခုကိုနျူကလ িয়ার လက်နက်တပ်ဆင်အသုံးပြုနိုင်တဲ့တရုတ်ရဲ့ H6 ဘုံးကျဲလေယာဉ်နဲ့ပုံစံတူလေ့ကျင့်တိုက်ခိုက်မှုကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်လေတပ်ကထုတ်ပြန်လိုက်ပါတယ်အင်္ဂါနေ့မနေ့ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်ဆက်မှခင်ရပါပါ
This program has come to you from the Voice of America, Washington.